မလ29ခုနှစ်ကကျင်းပတဲ့စာပေဂီတအနုပညာရှင်စာရေးဆရာအောင်လင်းအမတ်တရပွဲကိုမြန်မာနိုင်ငံစာရေးဆရာတက်မက်ကပခုတ်ကူကပခုတ်ကူမြို့မှာကျင်းပသွားပါတယ်။အောင်လင်းဆိုတာ1960ဝန်းကျင်မြန်မာစာဖတ်သူကြားလှုပ်လှုပ်ရွရွဖြစ်အောင်ဖန်တီးနိုင်ခဲ့တဲ့စာရေးဆရာတူပါ။ဆရာလက်ရာအရင်စပယ်ဆိုတာကဝိထုအဖြစ်ရောရုပ်ရှင်အဖြစ်ရောအောင်မြင်ခဲ့တဲ့ဝိထုကြီးပါ။အဲ့ဒီခေတ်က19ကြိမ်အောင်ပုံနှိပ်ခဲ့ရတယ်ဆိုတော့ဆရာပိရိတ်သက်ဘလို့များမလဲဆိုတာမှန်းဆတာကြည့်ကြပါတော့ဆရာဝိထုရီတဲကပဲပြစ်တိုင်းတောင်ဆိုရင်လဲခုနှစ်ကြိမ်ရရတယ်လို့သိရပါတယ်အဲ့ဒီတုန်းကတစ်ကြိမ်တစ်ကြိမ်ပုံနှိပ်ရင်လဲခုကာလလို900မျိုးတစ်ထောင်မျိုးမဟုတ်ပါဘူး3000ထက်မနည်းဘူးလို့မှတ်ရသားရဘူးပါတယ်ဆရာကဝိထုလောကမှာသာမကရုပ်ရှင်ကီတာဘက်ကိုလဲခြေဆန့်ခဲ့ဘူးပါတယ်ဆွေဆောင်ရအမှုပညာရှင်တူလို့ဆိုရမှာပေါ့ဆရာလို့ဆွေဆောင်ပညာရှင်တူကိုသူ့စာတိပခုတ်ကူစာပေအဖွဲ့အစည်းကအမတ်တရပွဲကျင်းပတာဟာလုတ်တင်လုတ်ထိုက်လို့လုတ်တာပါဒါကြောင့်မြန်မာနိုင်ငံစာရေးဆရာတက်မက်ကပခုတ်ကူဥက္ကဋ္ဌဆရာတာလွန်ကျော်ကိုလူမှုရေးမီဒီယာမက်ဆန်ဂျာကတဆင့်စာရေးဆရာတက်မက်ကအကြောင်းအမတ်တရပွဲအကြောင်းမေးမြန်းဝိုင်းဖွဲ့ပစ်လိုက်ပါတယ်ပထမမေးပြတာကမြန်မာနိုင်ငံစာရေးဆရာတက်မက်ကပခုတ်ကူရဲ့အကြောင်းပါဘယ်အချိန်ကစဖွဲ့စည်းတယ်လဲမြန်မာနိုင်ငံစာရေးဆရာတက်မက်ကဗဟိုနဲ့ဘလူးချိတ်ဆက်တယ်လဲတက်မက်ကဗဟိုကရောဘလူးရည်ရွယ်ချက်တွေထားတယ်လဲဒီတက်မက်ကမြန်မာနိုင်ငံစာရေးဆရာအသင်းနဲ့မတူပါဘူးစာရေးဆရာများကိုယ်တိုင်ကိုတူကိုဒဖွဲ့စည်းထားတဲ့အဖွဲ့ပါတက်မက်ကရဲ့ရည်ရွယ်ချက်ကိုဆရာတာလွန်ကျော်က
မြန်မာနိုင်ငံစာရေးဆရာများတက်မက်ကပခုတ်ကူ12ရက်2လ2019မှာဖွဲ့စည်းခဲ့ပါတယ်ရန်ကုန်ဗဟိုမှာဥက္ကဋ္ဌရတူယုံမြတ်စစ်ကြားဆရာထက်မင်းနဲ့ဆရာလင်းထင်တို့လာရောက်ပြီးတော့ဖွဲ့စည်းပြီးခဲ့တာပါမြန်မာနိုင်ငံစာရေးဆရာမြတ်ကပခုတ်ကူဒီရွေးချက်တွေကတော့စာရေးဆရာမြတ်သူစင်ကြီးရေးမြန်မာစာပေပါဝန်တိုင်းရင်းသားစာပေလူတက်ဖွံ့ဖြိုးရေးစာရေးဆရာများရဲ့လူမှုကိစ္စများကိုအကူအညီပေးနိုင်ရေးပြည်ပြည်ဆိုင်ရာစာပေလှုပ်ရှားမှုများနဲ့ချိတ်ဆက်ဆောင်ရွက်နဲ့ပြည်တွင်းပြည်ပရှိစာရေးဆရာများထံမှအကြံပြုချက်များရယူဆောင်ရွက်ရေးမြန်မာနိုင်ငံစာရေးဆရာမြတ်သမဂ္ဂရဲ့တာဝန်ကတော့စာပေကိုလွတ်လပ်စွာဖန်တီးဖို့ရရှိရုံပဲဖြစ်ပါတယ
်လွတ်လပ်စွာရေးသားခွင့်ကိုတိုင်းနိုင်ထားရဲဆိုတာအင်မတန်လေးစားအပ်တဲ့ရည်မှန်းချက်ပါစာရေးဆရာတူဦးမှာတာဝန်ရှိရှိတာဝန်ပြည့်ပြည့်လွတ်လပ်စွာရေးသားခွင့်ဟာမဖြစ်မနေလိုအပ်တယ်မဟုတ်ပါလားဒါဖြင့်မြန်မာနိုင်ငံစာရေးဆရာတမက်ကပခုတ်ကူကရောဘလို့လုပ်ငန်းစဉ်တွေချမှတ်ထားပါတလေဒါနဲ့ပတ်သက်လို့ဆရာသာလွန်ကျော်ပြောတာက
မြန်မာနိုင်ငံစာရေးဆရာမြတ်တမက်ကပခုတ်ကူဖွဲ့စည်းပြီးတဲ့အခါမှာစာပေလှုပ်ရှားမှုတစ်ခုလုပ်ဖို့ဆွေးနွေးတိုင်ပင်ကြပါတယ်ရေးသူဖတ်သူစင်နွေးလုပ်မလားနံပါတ်1အမှတ်တရမဂ္ဂဇင်းထုတ်ဖို့လုပ်မလားနံပါတ်3စာပေဟောပြောပွဲတစ်ခုကျင်းပဖို့လုပ်မလားဒါမှမဟုတ်နံပါတ်4ဒေသတွင်းကထင်ရှားကြော်ကြားခဲ့တဲ့စာရေးဆရာမြတ်အမှတ်တရပေါ်လို့ဖို့တစ်ခုခုကိုကျွန်တော်တို့ဆွေးနွေးတိုင်ပင်ခဲ့ကြပါတယ
်ကြားလိုက်ကြတဲ့အတိုင်းပါပဲတမက်ကဖွဲ့ပြီးတာနဲ့ဘာတွေလုပ်ကြမလဲစီဝေးတိုင်ပင်ကြတဲ့အခါပခုတ်ကူဒေသသားတွေတဲကထင်ပေါ်ကြော်ကြားတဲ့စာရေးဆရာတွေကိုဂုံပြုဖို့အစီအစဉ်တစ်ခုပါလာပါတယ်ဒီလိုနဲ့ဆရာအောင်လင်းအမှတ်တရပွဲကျင်းပပစ်တာပေါ့ဒီမှာလေမေးစရာပေါ်လာပါတယ်ပခုတ်ကူကစာပေရေကန်မြေကန်ကောင်းတဲ့ဒေသပခုတ်ကူသားထင်ထင်ရှားရှားစာရေးဆရာဆိုလို့ဆရာအောင်လင်းတယောက်တည်းရှိတာမှမဟုတ်တာဆရာမြတ်တန်းတင်းတို့ဆရာကျော်အောင်တို့လိုထင်ရှားတဲ့ဆရာတွေလည်းရှိခဲ့တာပဲဘာကြောင့်ဆရာအောင်လင်းကိုမှရွေးရတာလဲဒီမေးခွန်းကိုတော့ဆရာတာလွန်ကျော်က
ဆရာအောင်လင်းကစာပေရောဂီတမှာပါကျွမ်းကျင်နှက်ဆက်ခဲ့တဲ့သူပါသူ့ရဲ့စာပေသူ့ရဲ့ဂီတသူ့ရဲ့အမှုပညာတွေဟာဂုံပြုပေါ်ထုတ်ပေးတဲ့နေလို့ကျွန်တော်တို့ခံယူမိပါတယ်မြန်မာစာပေမြန်မာဂီတအပေါ်မှာဆရာအောင်လင်းရဲ့ဩဇာကအတော်အသင့်သွားမှုနိုင်ခဲ့ပါတယ်ယနေ့ခေတ်မှာရတ္တစာပေအားနဲ့လာပြီးမြန်မာတန်တိဂီတခန်းစားမှုတွေလိုက်စားမှုတွေအားလျော်သွားပြီးဆရာအောင်လင်းရဲ့စာပေဂီတကိုနှစ်သက်မြန်နိုးကြတဲ့သူတွေနောက်မျိုးဆက်တဲ့ကလေးတွေသိစေခံစားစေချင်လို့ဒီဆရာအောင်လင်းရဲ့စာပေဂီတအမှုပညာအမှတ်တရပွဲကိုပေါ်ထုတ်ပေးဖို့အလေးတားခဲ့တာပါ
ဆရာအောင်လင်းကစာပေတက်တက်တင်းမဟုတ်ဘဲတိဂီတာပဲနဲ့ဆက်နေနေတာအကြောင်းတကြောင်လို့သိရပါသေးတယ်ခုဟာကပွဲဦးတွေပွဲဦးတွေမှာစိုးစိုးပြေးပြေးစီစီကားကားရှိဖို့ကလိုတာပေါ့ဆရာရဲ့ဂီတာနဲ့ဆိုင်တဲ့အခန်းကဏ္ဍလေးပါထည့်လိုက်ရင်အစိုးအတီးတွေနဲ့မြိုင်မြိုင်ဆိုင်ဆိုင်ရှိလာမှာပေါ့ဒါကြောင့်လဲပွဲကျင်းပတဲ့အခါနှစ်ပိုင်းခွဲကျင်းပခဲ့ပါတယ်ပထမပိုင်းကစာအကြောင်းပေးကြောင်းဟောပြောကြတာဒါရဝတီဆန်းဆန်းနှွေတို့မျိုးမြင့်ငိမ့်တို့လိုစာရေးဆရာတွေကမုဒိတာစကားတွေပြောကြနေကန်စာရေးဆရာတွေကအမှတ်တရစကားပြောကြဒုတိယပိုင်းကျတော့အတီးအမှုတ်အပြအတာတွေနဲ့ဆရာအောင်လင်းနှစ်သက်ခဲ့တဲ့ဂီတနဲ့တန်းတချင်းတွေဆရာအောင်လင်းရေးခဲ့တဲ့တချင်းတွေပါဝင်ပါတဲ့။ကြပြားဆရာစောဝေရဲ့ performance ပွဲနဲ့ထပ်အားပြည့်ထားလိုက်ပါသေးတဲ့။ကြည်နူးဆရာပွဲလေးတစ်ပွဲဖြစ်သွားမှာပါ။ဒါနဲ့ဆရာအောင်လင်းကိုကိုရိုင်းနေနဲ့ရောဘလူးမြင်ပါတယ်လေမိတဲ့အခါမှာစာပေနဲ့ပတ်သက်လို့ဆရာတာလွန်ကျော်ဖြေတာက
ဆရာအောင်လင်းကိုမူလတန်းကျောင်းသားအရွယ်ကလေးကမြင်ခဲ့ဘူးပါတယ်ကျွန်တော်တို့ရဲ့ဦးကြီးနဲ့လည်းခင်ပါတယ်အရွယ်ရောက်လာတော့သူကိုယ်တိုင်လက်မှတ်ထိုးပေးခဲ့တဲ့စာအုပ်လေးတွေဖတ်ရတယ်အဲ့ဒီအချိန်ကျမှသူ့ရဲ့စာပေကိစ္စထူးချွတ်မှုတွေမြမရင်ကျင့်မှုအမှုပညာတွေကိုချင့်မြှားနိုးပုံတွေကိုသိလာရပြီးတော့ပြည်ညိုလေးစားမိပါတယ်ဆရာကောင်းတဲ့ပဲပန်းကောင်းပန်းဆိုတဲ့စကားအတိုင်းပဲဆရာအောင်လင်းဟာစစ်ကာလမှာအကုတ်ကူအောင်ဒကန်သားမြန်မာညဦးချင်မောင်နဲ့ဂီတမိခင်တော်အောင်ကြီးထံမှာမြန်မာတချင်းကြီးတချင်းကန်တွေကိုချစ်ချင်းမြင့်မြင့်နှစ်နှစ်ကာကသင်ယူခဲ့ပါတယ်။သုကယတိလူပညာမှာလေးခုလုံးကိုကြွကျင်ပိုင်နိုင်ခဲ့တယ်။ကိုစောငင်းရဲ့ငွေဝန်းတော်ရာမူတလီနေတဲ့ချင်းတွေကိုကိုနှစ်ဖေးအမိနဲ့ပြီးဆိုခဲ့ပါတယ်။ရုပ်ရှင်တရုပ်ဆောင်နေနဲ့ရောဒါရိုက်တာဖြစ်နေလေရုပ်ရှင်လောကမှာလှုပ်ရှားခဲ့ပါတယ
်။ဂီတနဲ့ပတ်သက်လို့ဆရာသားလွန်ကျော်ဆက်ဖြေတာက
အတီးဘက်မှာဆိုလဲ1948 49ခုနှစ်ရန်ကုန်တက္ကသိုလ်ကကြီးမှုကျင်းပတဲ့ဂီတပြိုင်ပွဲမှာပတလာပထမမက်ဒလင်ပထမတယောတတိယရရှိခဲ့ပါတယ်ရေးတဲ့နေရာမှာလည်းပဲမြစ်တာရေးလိုက်ကိုအစိုးရမစ်ရှင်ကဆိုခဲ့ပါတယ်လီလီဂျာညက်ဆိုတဲ့မြစ်တာရွှေဆောင်ဟာသူ့ရဲ့ပြည့်ဖွဲ့မှုဟာဒီပံမှာကိုຫນွေညင်မဆိုခဲ့ပါတယ်ဒါကြောင့်ဆရာအောင်လင်းဟာမြန်မာစာပေမြန်မာဂီတမှာပတ်စုံထူးချွန်သူနေလို့ကျွန်တော်ထင်မြင်မိပါတယ
်ဆရာအောင်လင်းအမှတ်တရပွဲဟာအလေးမြတ်ထားတဲ့သူကိုအလေးမြတ်ပြုတဲ့ပွဲပါပဲနောက်ပြီးပခုတ်ကူဒေတာသားတွေရဲ့မြန်မာစာပေအပေါ်တာဝန်သိမှုပွဲတစ်ပွဲလို့လဲဆိုနိုင်ပါလိမ့်မယ်ပခုတ်ကူစာပေတက်မြက်ကရဲ့နမူနာကိုယူပြီးကိုဒေတာကိုရရွာကပေါ်ထွန်းခဲ့တဲ့စာပေပညာရှင်တွေရဲ့ကျေးဇူးကိုအောက်မေ့ကြအလေးမြတ်ပြုကြရင်ကိုစာပေမမိန်မပြောက်ထိမ့်ထိမ့်တောက်လာဖို့အကြောင်းရှိပါတယ်စာပေမြင့်ပြီးလူမျိုးတင်ပါစေ